စကိုင်းတိုင်းစလင်းကြီးမြို့နယ်ကတောကြောင်ကျေးရွာဟာလဘရောင်းတောင်ကျေးအနီးမှာရှိပြီးတော့ချင်းတွင်းမြကန်ဘေးကတခြားရွာတွေနီးတူကျက်သွန်ဒီကျက်သွန်ပြူမြေဘဲနဲ့ပဲအမျိုးမျိုးစိုက်ပျိုးထုံရက်ပြီးအေးအေးချမ်းချမ်းအသက်မွေးကြတဲ့ရွာတရွာဖြစ်ပါတယ်အစိုးရတဲ့လက်ထက်မှာဒီရွာသားတွေဟာတခြားလဘရောင်းတောင်ဝန်းကျင်မှာရှိတဲ့မိုးချိုးပြင်ဆယ်တဲ့ဇီရောဝက်မေးတုံရွာစတဲ့ရွာတွေနီးတူမြန်မာနိုင်ငံရဲ့လူမျိုးရေးဇက်ခုံပေါ်မှာအထင်ကရပါဝင်လာခဲ့ပါတယ်အရပ်ဘေးကတောချောင်းရွာကိုရောက်တဲ့အချိန်မှာတောင်သူဥမြင့်ထေးဟာမိသားစုနဲ့အတူနွားစာဖြစ်ကြီးမာလောင်မှုညီဘဲခွန်တွေကိုတိမ့်စီနေပါတယ်။ဥမြင့်ထေးဟာမိယိုးဖလာတောင်သူတူဖြစ်ပြီးအခုအချိန်မှာဒေသခံတောင်သူအများနည်းတူလယ်မြေသိမ်းခံထားသူတောင်သူတူဦးလည်းဖြစ်ပါတယ်
။ဒီ2014ခုနှစ်ပေါ့လေသူစုကျူးကတဲ့အချိန်ကစပြီးတော့ဒါသိမ်းတဲ့လူပဲပြောမှာဒီအရင်ကတော့ကျွန်တော်တို့ကကိုမီကိုလေယာမီကိုကိုလှုပ်ဆနေကြအဲ့ပဲရှိတယ်လေယာမီကရောကြီးလည်းမယူသေးတဲ့လူကိုလေယာမီကိုလှုပ်ဆာနေကြတာပေါ့
ကျင်းနီစီမံကိန်းကလေယာမီတွေတိမ့်စီပြီးမိသားစုဝင်၄ယောက်ရှိတဲ့သူတို့မိသားစုအတွက်လောက်ကန်စားတောက်ဆရာမြေဆိုလို့ချင်းတွင်းမြစ်ပေးရေဝင်ရေလဲမြေနူကျွန်းမဲကြံပါတယ်လို့ဦးမြင့်ထေးကပြောပါတယ
်ဟိုမြေနူကျွန်းခေါ်မှာပေါ့အဲ့ဒီမြေရေဝင်ရေလဲဒေသလေးမှာဥတို့ဟိုလေယာမီလေးတွေကြံနေတယ်အဲ့ဒီလေယာမီလေးတွေကိုဥတို့လောက်ကန်စားတောက်နေရတာပေါ့အခုဆိုရင်ဟိုသိသိနံသိနေတဲ့အချိန်ဖြစ်တယ်ဒါလေးနဲ့ကတော့ဥရုဘဝကရက်တီလူရမှာမဟုတ်တော့ဘူ
းလေဘရောင်းတောင်ကျင်းဒီစီမံကိန်းကိုစစ်စိုးရလက်ထက်1994ခုနှစ်ကကနေဒါခြေဆိုင်အိုင်ဗန်ဟိုးကုမ္ပဏီကပနာမတတ်တူလေးလာရှာဖွေရေးတွေ၃နှစ်လှုပ်ဆောင်ခဲ့ပြီး1996 AB မှာအကျိုးတူပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်ချုပ်ဆိုခဲ့ရာကစတင်ခဲ့တဲ့စီမံကိန်းဖြစ်ပါတယ်ဒါပေမဲ့၅နှစ်တာအကြာစစ်စိုးရနဲ့စီးပွားရေးလုပ်ကိုင်ရတာနိုင်ငံတကာမှာတိုက်ခါကြရတဲ့အတွက်အိုင်ဗန်ဟိုးကုမ္ပဏီဟာ2011ခုနှစ်မှာကျင်းနီစီမံကိန်းကိုစွန့်ခွာပြီးမြန်မာနိုင်ငံကထုတ်ခွာသွားပါတယ်။ဒီစီမံကိန်းကိုတရုတ်စိုးရအကြီးစားစစ်လက်နက်ထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ Noriko လက်အောက်ခံ One Bound ကုမ္ပဏီနဲ့မြန်မာစစ်တပ်ပိုင်စီးပွားရေးဥပိုင် Limited တို့ကလွှဲပြောင်းရယူပြီးနောက်ဆုံးမှလုပ်ကိုင်လာခဲ့တာဖြစ်ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းဟာမြေပေါ်သယံဇာတထုတ်လုပ်ရေးလုပ်ငန်းကြီးတွေထဲမှာအကြီးမားဆုံးစီမံကိန်းတစ်ခုဖြစ်ပါတယ်။ဒေတာဝန်ကြီးကကြေးရွာပေါင်း33ရွာကတောင်သူလေသမား1000ကျော်ရဲ့မြေဧကစုစုပေါင်း8000ကျော်ကိုသိမ်းယူခဲ့တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေရဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။တောင်သူဥမြင့်ထေးတို့နေထိုင်တဲ့တောချောင်းရွာရဲ့အနောက်ဘက်ကတုံရွာမှာဆိုရင်လေသမား90ကျန်းရဲ့မြေဧက300ကျော်ကိုစီမံကိန်းကသိမ်းယူခဲ့ပါတယ်။ဒီထက်ကအများစုဖြစ်တဲ့လေဧက300ကျန်းဟာဝမ်ပေါင်းကုမ္ပဏီစီကမြေရော်ကြီးငွေမယူဘဲထိုက်တန်တဲ့ရောကြီးဓမ္မမဟုတ်ရင်ကုမ္ပဏီသက်တမ်းနဲ့ညီနှစ်ပေါင်း30အငားစာချုပ်နဲ့ငားရမ်းမှုတောင်းဆိုဆန္ဒပြနေကြပါတယ်။ရောကြီးယူတဲ့မြေတွေဟာလည်းသီးနှံတစ်မျိုးမျိုးကိုတစ်နှစ်တစ်သီးသာထွက်တဲ့မြေယာမျိုးတွေဖြစ်ပြီးသူတို့အသိခံထားရတဲ့မြေတွေဟာတစ်နှစ်ကိုနှစ်သီးစိုက်နိုင်တဲ့မြေယာကောင်းတွေဖြစ်ပါတယ်လို့ဝမ်ပေါင်းကျင်းဒီစီမံကိန်းကလည်းရောကြီးမယူသေးတဲ့ဥမြင့်ထေးကပြောပါတယ်
။အခုရောကြီးယူထားတဲ့လူတွေနဲ့အခုရောကြီးမယူသေးတဲ့လေယာမြေတွေကတန့်ကြီးချင်းကလုံးဝမတူဘူး။အဲ့ဒီအချက်ကလည်းဒါနိုင်ငံတော်နဲ့ကုမ္ပဏီကသိဖို့လိုအပ်တယ
်။လေဘရောင်းကျင်းဒီစီမံကိန်းကမြေယာရော်မြူသေးတဲ့တောင်သူတွေကိုပြန်မြတ်တေက18သိန်းလုံးရော်ကြီးပေးဖို့ကန့်လန့်ထားပြီမဲ့လို့လေသမားတွေကဒီရော်ကြီးကိုလက်မခံကြဘူးလို့သိရပါတယ်
။ဟိုထိုက်တန်စွာရော်ကြီးမဟုတ်တဲ့တို့မျိုးဥပမာပုံပြောမယ်ဆိုလို့ရှိရင်တော့ဟိုသတ္ထုချိုင်းနဲ့ဟိုပလတ်စတစ်ချိုင်းနဲ့တန်ရင်းရင်းကမတူဘူးလေ။အဲ့ဒါတန်ရင်းရင်းမတူတဲ့အရာကိုတန်ရင်းသွားညှိလို့နောက်တစ်ချက်ကလေယာမီကိုအမိပြုပြီးတော့စားတော့တဲ့လူတွေတွေလေယာမီစီမိမိတို့ဘောကမိမိတို့အသက်တားစင်မြည်စေလေယာမီကဟိုလုတ်ကင်စားတော့လို့အမွေပေးခဲ့လို့ရတယ်အခုရော်ချေးစီတကယ်တမ်းဥတို့လေယာမီတွေဆူလို့ရှိရင်လေခုနယူထားတဲ့လူတွေနဲ့မတူပါဘူးလေယာမီစီဟိုဥတို့လေယာမီတွေသူတကယ်မြေကောင်းတွေပါနှစ်သီးစိုက်လို့ရတယ်ကျစ်သွန်စိုက်မလားဟိုကလဲပဲစိုက်မလားခြုံစိုက်မလားပြောင်းပဲစိုက်မလား
တောင်သူတို့အနေနဲ့လေယာ၅ဧကပိုင်ဆိုင်တာဟာမိသားစုအတွက်ဖူးလုံသလိုနောင်သားစဉ်မြေးဆက်လုတ်ကင်စားတော့လို့မကုန်နိုင်ပါဘူးလို့ဦးမြင့်ထေးကပြောပါတယ်။ဒါပေမဲ့ကုမ္ပဏီကပေးတဲ့ရော်ကြီးငွေကတော့ခဏတစ်ဖြုတ်သာအသုံးခံပြီးဘဝအာမခံချက်မရှိပါဘူးလို့ RFA ကိုပြောပါတယ်။သူ့အနေနဲ့အခုချိန်မှာအပူပင်ရဆုံးကိစ္စဟာသားသမီးတွေကိုပညာဆက်သင်ပေးနိုင်ဖို့ပါပဲလို့ဦးမြင့်ထေးကပြောပါတယ
်။သမီးတစ်ယောက်သားတစ်ယောက်ရှိတယ်။သမီးကတက္ကသိုလ်ကိုတတိယနှစ်တက်တယ်။သားက10တန်းရှိတယ်။အဲ့ဒီအတွက်လေမီတွေတင်ခါလို့တို့ဥရုအနေနဲ့ဒီကလေးနှစ်ယောက်တော့ကဟိုတော်တော်လေးစဉ်းစားရအောင်အပိုင်းကြောက်တာဟိုကြောင်းထားမှုမထားမှုအပိုင်းကဥရုအနေနဲ့ပြန်လဲစဉ်းစားရတယ်။ဒ ဘာလို့လဲဆိုတော့ဥလူအနေနဲ့ရာမရှိတဲ့တော့ဝန်ဝေတွေရရော့သွားဝန်ဝေရောက်ဒီကလေးတယောက်ရဲ့ကုန်ချက်တွေဒါဥလူအနေနဲ့ဟိုဘာမှဟောမပြူဒါတော့မှတမိဆိုရင်10သိန်းလောက်ကုန်တယ်နဲ့သားက15သိန်းလောက်ကုန်ဒီတယောက်ကြောင်းဆေးရတော့တနေ့ကဥလူကသိန်းစိတ်လောက်ရှိမှာအဲ့ခါလေးဒီကိုဥလူဆိုရင်
အားရပြတော့ကြောင်းတဲ့တုံရွာကထွက်ခွာလာချိန်မှာညနေစောင်းနေဖြစ်ပါတယ်တောင်ပလူနဲ့ကြော်ရွာနားရောက်တဲ့အခါမှာလဘရောင်းတောင်ပေါ်ကနေနေရာရွှေပြောင်းတည်ထားတဲ့လဘရောင်းတောင်ကြားစေဒီကိုလည်းအသည့်ဆက်ဆက်ဖူးမြင်တွေ့ရပါတယ်ညနေစောင်းပြီဖြစ်လို့တနတ်လွယ်ပြီးဆိုင်ကယ်စီးလာကြတဲ့လဘရောင်းတောင်စီမံကိန်းလုံခြုံရေးယူထားတဲ့ရဲတွေဟာလည်းလုံခြုံရေးကင်းလှည့်နေကြပြီဖြစ်ပါတယ်လဘရောင်းတောင်ဝန်ကျင်မှာတော့မိကြီးတွေထွန်ပြီးဆက်ရန်နေရာကြီးတွေကတောင်ထိပ်မှာတွားလာမပြက်လုပ်ငန်းခွင်ဝင်နေကြပါတယ်တောင်သူဦးမြင့်ထင်းတဲ့ဒေသခံတချို့ကိုအာရဗီယာနှုတ်ဆက်ထွက်လာချိန်မှာတော့လဘရောင်းတောင်ဝန်ကျင်မှာနေဝင်စားပြုနေပြီဖြစ်ပါတယ်ခင်ဗျာ